ဒီစရိုးရဲ့၄ချောင်းတိုက်ခိုက်မှုကြောင့်ရာဖာမြို့ဒုက္ခသည်စခန်းမှာခိုးလုံနေတဲ့ပါလက်စတိုင်း၄၅ဦးသေဆုံးက၂၀၀ကျော်ဒဏ်ရာရရှိခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့မှဆွေးနွေးမှုတွေလုပ်ဖို့ရှိနေပါတယ်။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲမာတင်ဂရက်ဖစ်ကအဆိုပါတိုက်ခိုက်မှုကိုလုံးဝလက်ခံနိုင်စရာမရှိ תושבים בלתי מעורבים. ולמרות המאמץ העליון שלנו,
Rafa Ma Shibyang Nitai Ladu Tatanago Bilu Ya Shibyang Bitavi Chibare, Meta Sanduri Gumati Kai Zi, a Sangon Juvan Nide Jamabe, Gamagangzon and Meninaga Nidinava Sanya, Choi Mutuku Chibagibare, Dimugu Sonsan Sisini Bare, a two down Tiran and Tishinja Bidavame, Papilule Suragaro, Dava Tenoru and Muarababe, Lu Israel Windi Joga, Jodaraba, Dita Kaimuma, Hamas Situjo, a Jidan Yashina Ute Songa Araba, Gula Tamaga Lujo, Luquin Sanya Mahaminji Voka Task. အစိုးရဖြစ်ရက်ကိုရှုတ်ချပြောဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ကနိုင်ငံတကာတရားရုံးကတိုက်ပွဲတွေချက်ချင်းရက်ဖို့ထုတ်ပြန်ထားတဲ့အမိန့်ကိုလည်းအစ္စရေးအနေနဲ့လိုက်နာဖို့တောင်းဆိုထားပါသေးတယ်။ဒါပြင်ပါလက်စတိုင်းလက်နက်ကိုင်အဖွဲ့တွေအနေနဲ့အစ္စရေးနိုင်ငံနဲ့ကိုရော့ကက်တွေပစ်လွတ်နေတာကိုလည်းရက်တန့်ဖို့နဲ့နိုင်ငံတကာလူသားချင်းစာနာမှုအရဂါဇာကမ်းရောင်မှာကြန့်ရှိနေတဲ့တ